စီစဉ်ကနေကြိုဆိုပါရရှင်။မြန်မာနိုင်ငံရဲ့ဒီမိုကရေစီစနစ်အသွင်ကူးပြောင်းရေးမှာလူငယ်မျိုးဆက်တစ်တွေအနေနဲ့အစစ်မြစ်ပညာသင်ကြားနိုင်ခွင့်ဘာကြောင့်အရေးကြီးသလဲဆိုတာဒီတစ်ပတ်တင်ပြမှာပါ။ဒါနဲ့ပတ်သက်လို့ရန်ကုန်မြို့အခြေဆိုင် Scholarship Research and Development Journal ရဲ့လူငယ်အက်ဒီတာကိုဖြိုးဝိလက်ကိုဆက်သွယ်မေးမြန်းထားပါရယ်။သူဟာ2003ခုနှစ်မှာအဝေးတင်တက္ကသိုလ်ကနေမြန်မာစာနဲ့ပွဲရပြီး2008ခုနှစ်မှာထိုင်းနိုင်ငံချူလာလွန်ကွန်တက္ကသိုလ်ကနေနိုင်ငံတကာဖွံ့ဖြိုးရေးဘာသာရပ်နဲ့မဟာဝိဇ္ဇာပွဲရခဲ့သူပါ။ဒီဘွဲ့အတွက်ဂျာမနီနိုင်ငံအခြေဆိုင် Heinrich Böll Foundation ကပေးတဲ့ scholarship ကိုရခဲ့တဲ့အတွေ့အကြုံအရင်နားဆင်ကြအောင်ရှင်
။ထိုင်းနိုင်ငံမှာကျောင်းသားမတက်ခင်တုန်းကကျွန်တော်ကမီဒီယာလုပ်ငန်းမှာလုပ်ခဲ့ပါလေ။ဒါနဲ့ဘယ်လိုပေါ့နော်။ဟုတ်ကဲ့ပါအဲ့ဒီခါမှာကျွန်တော်အနေနဲ့အဒီဖွံ့ဖြိုးတိုးတက်ရေးအနေနဲ့ရောဒီမီဒီယာအနေနဲ့ရောသူဖြစ်ပေါ့နော်ကျွန်တော်ပိုစိတ်ဝင်စားတာဒီဘောပေါ့ social science political science လိုင်းမှာပိုစိတ်ဝင်စားတဲ့အခါကျတော့ဒီ2005ခုနှစ်မှာအဲ့ဒီ scholarship ကိုပထမဆုံးချိန်ပြင်ဆင်ပြီးတော့ခေါ်တဲ့အခါကျတော့ကျွန်တော်စိတ်ဝင်စားရောက်ခဲ့တာဖြစ်ပါတယ
်သူ့အတွေ့အကြုံအရမြန်မာလူငယ်အများစုဟာလူမှုရေးသိပ္ပံတမိုင်းမနှုတ်တပေတာစတဲ့ဘာသာရပ်တွေမှာလေ့လာလိုက်စားမှုနဲ့သူတေသနဆိုင်ရာတွေမှာအားနည်းတယ်လို့ကိုဖြိုးဝင်းလက်ကဆိုပါတယ်သူ့လိုအဝေးတင်တက္ကသိုလ်ကနေဘွဲရခဲ့သူတဦးနေနဲ့ပြပတက္ကသိုလ်မှာတွားရောက်တင်ကြားခဲ့တဲ့အတွေ့အကြုံတွေကိုလည်းအခုလိုပြောပြပါတယ
်။အဓိကကျွန်တော်ပြမအောင်စကြုံတွေ့ရတဲ့အခါပေါ့နော်အထူးသဖြင့်ကျွန်တော်တို့ generation ပေါ့အဝေးတင်စနစ်တက်ပေါ့2000မှာစပြီးတော့ဖွင့်တဲ့အဝေးတင်စနစ်တက်ကိုတင်ခဲ့ရတဲ့ generation အနေနဲ့ကတော့ဒီနိုင်ငံတကာပညာရေးနဲ့ကျွန်တော်တို့တော်တော်လေးဝေးခဲ့ပါတယ်။ဆွေးဖန်ဆွေးနွေးတဲ့အားနောက်ဆွေးဖန်ပိုင်းခြားသုံးတက်ရတာ presentation လုပ်ပေးရတာနောက်ဒီ paper တင်ရတဲ့ကိစ္စတွေအရှင်းပြောရင်ကျွန်တော်တို့ပြည်တွင်းမှာမရခဲ့တဲ့အတွေ့အကြုံတွေပေါ့နော်အဲ့ဒီခါကျတော့ကိုကပြပရောက်လာတဲ့ခါကျတော့ဒီအတွေ့အကြုံတွေတွေရင်ဆိုင်တဲ့ခါကျတော့ကိုတက်ပို့ပြီးတော့ပေါ့နော်ပညာရေး background ပိုကောင်းတဲ့နိုင်ငံလာရည်ပြီးလဲပါတယ်သူတို့ပြင်အနောက်နိုင်ငံကပညာသင်ကြားခဲ့တဲ့လူတွေလဲပါတဲ့အခါကျတော့တို့နဲ့ရှင်ပြန်ရတဲ့အခါကျတော့တော်တော်ကြိုးစားရပါတယ်သူတို့ပြင်ကတော့အဲ့ဒီအပိုင်းတွေကိုကိုပြန်လဲသင်ကြားမှုမဲ့လူမရှိတဲ့အခါကျတော့အစအရမှာကိုကတော့ပေါ့နော်ကျွန်တော်သူတို့ကလောက်လုပ်တဲ့အခါဒီပေပါတွေရေးတယ်ဆောက်ပြီးသူတိရစ်တွေရေးတဲ့အခါကျလို့ရှိရင်ကျွန်တော်တို့နဲ့တခြားဟိုနေနေတခြားဆိုတာကဒီကျွန်တော်တက်ခဲ့ရတဲ့ထိုင်းနိုင်ငံသားတွေလည်းပါတယ်ထိုင်းနိုင်ငံသားမဟုတ်တဲ့ဒီအနောက်နိုင်ငံသားတချို့နဲ့တခြားဒီအာရှနိုင်ငံသားတွေလည်းပါတယ်ပေါ့နော်တို့တို့နဲ့ကျွန်တော်တို့ဘာကွာလဲဆိုတဲ့အခါကျတော့တို့တွေကနိုင်ငံတကာအတွေ့အကြုံပိုနှံ့နိုင်ရေနိုင်ငံတကာမှာအဲ့လို internship လုပ်ခဲ့ဘူးတာ study trip သွားထားဘူးတဲ့အတွေ့အကြုံတွေပြင်ကိုအဲ့ဒီမှာအလုပ်လုပ်ကိုင်ရဖို့တချို့ရှိတဲ့အခါကျတော့တို့ကတို့အမေရိကန်နိုင်ငံမဟုတ်တဲ့နိုင်ငံတွေအကြောင်းတွေပါပြိုင်နိုင်ရေးနိုင်သူတို့ကလုံနိုင်ရေးနိုင်တာကိုတွေ့မိတာပေါ့နော်အဲ့ဒီမှာကျွန်တော်ဗမာအကြောင်းသားအများစုကတော့ကိုအမေရိကန်နိုင်ငံဖြစ်တဲ့ဗမာနိုင်ငံအကြောင်းကိုပဲအဓိကတွေ့တာလုံနိုင်တာကိုတွေ့မိတာအဲ့ဒါကတော့လည်းထူးခြားတဲ့ချက်တစ်ချက်ပေါ့
ထိုင်းနိုင်ငံချူလာလွန်ကွန်တက္ကသိုလ်ဟာကမ္ဘာထိပ်တန်းတက္ကသိုလ်စီးရင်ထဲမှာပါပါတယ်။ဒါကြောင့်ထိုင်းတက္ကသိုလ်ပညာရေးအဆင့်တန်းနဲ့မြန်မာပညာရေးကွာခြားချက်တွေနဲ့ပတ်သက်လို့ကိုဖြိုးဝင်းလက်ကိုမေးကြည့်ပါတယ်
။ထိုင်းနိုင်ငံကလည်းသတို့တဲ့ပေါ့နော်ဒီအာဆီယံနိုင်ငံဖြစ်တယ်ဆိုပေမဲ့ပညာရေးအားဖြင့်ကတော့သတို့တဲ့အများကြီးအဆင့်မြင့်နေကြတွေ့ခဲ့ရပါတယ်။သူတို့ပြင်ကသတို့တက်ခဲ့ဒီချူလာလွန်ကွန်တက္ကသိုလ်ဟာဆိုလို့ရှိရင်ဒီကမ္ဘာဒီထိပ်တန်းတက္ကသိုလ်200စီးရင်မှာပေါ့နော်အထိတ်ဆုံးမဟုတ်တာတော့မှဒီ900ဝန်းကျင်ထိမှာဆိုတော့ပြောမလဲ။နေရာထဲမှာပါတယ်ပေါ့နော်။အဲ့ဒီအခါကျတော့တို့ရဲ့ဒီပင်ကြားမှုတည်မှုစနစ်တွေကလည်းတော်တော်လေးကမ္ဘာဆင်းရဲမိပါတယ်။ပင်ကြားရတဲ့ဆရာတွေကလည်းဒီထိုင်းနိုင်ငံသားတွေဆိုရင်တော့မှဒီအနောက်နိုင်ငံတက္ကသိုလ်ကြီးတွေမှာပညာရှင်ကောင်းရခဲ့တဲ့လူတွေများပါတယ်။အောက်ဆရာန်ဆိုလို့ရှိရင်လည်းဒီသက်ဆိုင်ရာ faculty တွေမှာလည်း faculty ကိုပိုင်စာကြည့်ရတဲ့ရှိသလိုမျိုးပဲဒီတက္ကသိုလ်တစ်ခုလုံးမှာလည်းဘဟုစာရှိတဲ့ထားပြတဲ့အတွေ့ရပါတယ်အထူးသဖြင့်ကျွန်တော်ကသိထားမိတာပေါ့နော်ဒီကျွန်တော်တို့ကျောင်းလကောင်းတက္ကသိုလ်ကနေ online က subscribe လုပ်ထားတဲ့ဒီ electronic database တွေကတော်တော်လေးကိုကောင်းတာသိထားမိပါတယ်တော်တော်လေးလည်းပြည့်စုံပါတယ်ကိုဖတ်ကြည့်တဲ့စာအောက်ဆရာန်ရှိလို့ဒီစာကြည့်တဲ့မှာမရှိဘူးဆိုလို့ရှိရင်စာကြည့်တဲ့ဖွင့်စီကို form ဖြည့်ပြီးတော့တောင်းဆိုလိုက်လို့ရှိရင်တို့တတ်မှတ်တဲ့ဒီအချိန်ကာလအတွင်းမှာရအောင်ဝယ်ပြီးဖြည့်ပေးပါတယ်
ဒီဘက်မှာအစစ်မြစ်ပညာသင်ကြားခွင့်ရခဲ့တဲ့လူငယ်တအုပ်အနေနဲ့မြန်မာနိုင်ငံကိုပြန်ရောက်တဲ့အခါပညာရေးလုပ်ငန်းတွေမှာစေနှဝန်ထမ်းအဖြစ်ကိုဖြိုးဝင်းလက်ကလှုပ်ဆောင်ခဲ့ပါတယ်။အထူးသဖြင့်နိုင်ငံတကာဆက်ဆံရေးနဲ့အာဆီယံဒေတာရင်းကိစ္စတွေနဲ့ပတ်သက်လို့လူငယ်တွေကြားတဲ့ဗဟုသုတအချက်လက်တွေရအောင်တက်နိုင်သလောက်ပါဝင်ဆောင်ရွက်ခဲ့တယ်လို့ပြောပြပါတယ်။
တို့ပြည်ရင်းမှာလုပ်ပေးနေတဲ့ activity တွေကတော့ social research တင်တန်းလေးတွေပြင်ပေးတာရှိတယ်ပေါ့နော်။နောက်အခါအလေးဆိုကျွန်တော်မလုပ်ပေးလဲဆိုတဲ့အခါကျတော့ရုပ်ရှင်ပြပွဲလေးတွေလုပ်ပေးတယ်။ရုပ်ရှင်ပြပွဲဆိုရလေရုပ်ရှင်တစ်လက်ကြည့်ကြအောင်မဟုတ်ပဲနဲ့ပေါ့ဒီ issue တစ်ခု topic တစ်ခုကို motivate လုပ်တဲ့ဟာမျိုး။ဆိုတော့ကျွန်တော်အရင်မလုပ်ခဲ့ဘူးလဲဆိုလို့ရှိရင်ပြီးခဲ့တဲ့နှစ်ပေါ့နော်2010ကဒီ American သမိုင်းပညာရှင်ပေါ့ဒီပြည်သူသမိုင်းပညာရှင်ဒီ Howard Zinn တွေ့တဲ့အခါကျတော့ကွယ်လွန်တဲ့အခါကျတော့ကျွန်တော်တို့က Howard Zinn ရဲ့ဒီပေါ့အထိတ်အမှတ်သူ့ရဲ့ documentary ရုပ်ရှင်ပြပွဲကိုကျွန်တော်မလုပ်ပေးခဲ့တယ်။အဲ့အဲ့ဒီ နှစ်မှာပဲကျွန်တော်ဘာလုပ်နိုင်ငယ်လဲဆိုတော့ဒီရောက်မှာပထမဆုံးအခြေပေါ့နော်ဒီအရှိတောင်အာရှရုပ်ရှင်ပြဝေးလေးတခုတော့တိုင်းတစ်ပိုင်းလုပ်ခဲ့ပြီးတာရှိပါတယ
်ဒီမိုကရေစီစနစ်အတွင်းကူးပြောင်းနေတဲ့မြန်မာနိုင်ငံမှာလူမှုသိပ္ပံတမိုင်းနဲ့မနှုတ်တာဗေဒနိုင်ငံတကာဆက်ဆံရေးစတဲ့ဝိဇ္ဇာဘာသာရပ်တွေကိုလူငယ်တွေစိတ်ဝင်တစားသင်ယူဖို့လိုတယ်လို့ကုဖြိုးဝင်းလက်ကမြင်ပါတယ်
နိုင်ငံတိဆောက်ပြစီမှာစီဝါရေးပိုင်းဖွံ့ဖြိုးတိုးတက်မှုအပိုင်းသာသာအရေးကြီးတာမဟုတ်ဘူးပေါ့နိုင်ငံတိုင်းနိုင်ငံရဲ့အမျိုးသားရေးကုန်လက္ခဏာအကြောင်းလေ့လာတာဒီ additional identity နဲ့ပတ်သက်တာနောက်တိုင်းနာလူမျိုးတွေအကြောင်းလေ့လာတာနိုင်ငံသူနိုင်ငံသားတွေရဲ့လူမှုဘဝလေ့လာချက်တွေစတာလည်းအရေးကြီးတယ်ပေါ့နော်အဲ့ဒါနဲ့ပတ်သက်ပြီးကျွန်တော်ဘာလို့အမြဲတမ်းသတိရလဲဆိုတာကျွန်တော်မနိုင်ငံလက်ရကစားခိမ့်မှာအရင်ဝင်းချုပ်ဟောင်းဦးလို့ကနေပြီးတော့ဘာသာပြန်စာပေအတင်းဆိုပြီးတည်ထောင်ခဲ့တာကျွန်တော်တွေ့ရတယ်နောက်ဒီမြန်မာစေတုံးကျန်းလို့စာအုပ်တွေထုတ်ခဲ့ကြတာတွေ့ရတယ်နောက်တစ်ခါနေ့90ရင်းရဲမှုရရဆောင်မျိုးထုတ်တာကိုတွေ့ရတယ်။စိတ်ပံမိတ်ဆက်စာကျင်လေးတွေထုတ်တာကိုတွေ့ရတယ်။ဆိုတော့အဲ့ဒီကနေကျွန်တော်တို့ကဘာသင်ခန်းစာရလဲဆိုလို့ရှိရင်နိုင်ငံတခြားကြတဲ့အချိန်မှာပေါ့ဒီသုတပိုင်းဆိုင်ရာပြည်အပိုင်းဆိုင်ရာတွေကလည်းအမှန်တမ်းအရေးပါတယ်ဆိုတာကိုကျွန်တော်အဲ့ဒီကနေပြီးသင်ခန်းစာရပါတယ
်။ဒီခဲ့တဲ့ဆစ်ဆိုးရအဆက်ဆက်မှာတမိုင်းဖြစ်ရမှန်တွေကိုဖုံးကွယ်ပြီးထုတ်ဝေဖြန့်ပြူခဲ့တဲ့စာအုပ်စာတမ်းအများအပြားမြန်မာနိုင်ငံမှာရှိနေပါတယ်။ဒါကြောင့်တိုင်းပြည်အနာဂတ်တည်ဆောက်ရေးမှာတိတိယောက်ပါဝင်မဲ့လူငယ်မျိုးဆက်တွေအတွက်လက်ရှိအစိုးရလက်ထက်မှာအစ်စ်မြင့်ပညာရေးစနစ်တင်ကြားနိုင်မဲ့အခြေအနေအမြန်ဆုံးကောင်တယ်ဖော်နိုင်ပါမလားဆိုတာကတော့မေးခွန်းထုတ်စရာပါရှင်။နားဆင်တဲ့အတွက်ကျေးဇူးပါ။